Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိဖလိုင်းဒိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ။အီရန်ကိုထိမ့်ညှိဖို့အတွက်ဆော်ရီနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်ဖို့အမေရိကန်နိုင်ငံသားဝင်ကြီးကအားပေးတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ300ကျော်အစုပြုထားပြီးလက်ရှိမှာတော့နိုင်ငံတကာအလှရှင်များညီလာခံကိုဆွစ်ဇာလန်မှာကျင်းပနေပါတယ်။တချိန်တည်းမှာပဲဂျော်ဒန်မြေပြားကလည်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်နေပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့မြန်မာအစိုးရတို့ကြားဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားသူတွေပြန်လည်လက်ခံရေးဆွေးနွေးကြဖို့ရှိပါတယ်။
နိုင်ငံကြားသိစရာတွေအများကြီးရှိတယ်။အဲ့ဒါကြီးဆိုရင်မှအဲ့ဒီမှာပါဒီပြည်နယ်လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားပါမှာအဲ့ဒါပဲ။အဲဒါမဲ့မင်းဆက်လည်းပဲတော့ဒီ
သမရာယုံပြောခွင့်ရပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်အစုံနာဆင်ရပါမယ်။နောက်ကရင်ပြည်နယ်မဲသဝဒေသဘက်မှာ BGF နဲ့ကြားစောင့်တက်နဲ့ DKBA တက်တွေတိုက်ပွဲဖြစ်နေတဲ့သတင်းနောက်ကာတာနိုင်ငံအကြောင်းစိုးရိမ်မကင်းပြောလိုက်တဲ့အမေရိကန်နိုင်ငံသားဝင်ကြီးသတင်းနဲ့အတူမြောက်ကိုရီးယားတို့ဘန်နာရေးကိုဘလို့ဖြစ်တင်းကြတယ်လဲဆိုတဲ့သတင်းဆောင်ပါတွေတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ဒေသရင်းမှာအီရန်ရဲ့စီရီတိုးချက်လာမှုကိုထိညှိနိုင်မဲ့နီလန်တစ်ခုအဖြစ်နဲ့ဆော်ဒီအာရေဗျာနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်ဒေလာဇန်ကမနစ်တနင်္ဂနွေနေ့မှာတိုက်တွန်းအားပေးပါတယ်။ဆော်ဒီအာရေဗျာနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျာအီရန်ပူးပေါင်းဆောင်ရွက်ရေးကော်မတီဆွေးနွေးပွဲမှာဝင်ကြီးဒေလာဇန်တက်ရောက်ခဲ့ပြီးဆော်ဒီနဲ့အီရန်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာခေါင်းနှင့်ဖြစ်ဆော်ဒီဘီရင်ဆယ်မန်နဲ့အီရန်ဝင်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားအရေးပါတဲ့နေဆက်ကိုပြီးခဲ့တဲ့ဩဂုတ်လကပြန်လည်ဖွင့်လှစ်မှုနဲ့ဘက်ကရက်နဲ့ရီရတ်ကြားဒိုက်ရိုက်လေးချောင်းလှိုင်းပြန်လည်ပြန်တက်မှုတွေကိုဝင်းကြီးတီလာဆန်ကကိုးကားထည့်သွင်းပြောဆိုပါရယ်အကျိုးတူလုံခြုံရေးချမ်းသာကျွဲဝရေးတို့ကိုမြင့်တင်ဖို့နဲ့အသေးပွင့်နဲ့ခန်းစားနိုင်ရေးအတွက်ဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားဆက်ဆက်ရေးတိုးတက်မှုကအရေးကြီးတယ်လို့လည်းအမေရိကန်နိုင်ငံသားဝင်းကြီးကပြောဆိုခဲ့ပါရယ်ဒေတာရင်းမှာအစွန်းရဝါဒအကြမ်းဖက်ဝါဒတွေနဲ့စိုးရိမ်စရာချင်းချောက်မှုတွေအပြင်နိုင်ငံတွေမတိမငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေနဲ့လည်းရင်ဆိုင်နေရတယ်လို့ဆော်ဒီဘီင်ကပြောဆိုပြီးဒီကိစ္စတွေကိုအပြည့်အဝအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းနဲ့အီရတ်နိုင်ငံတည်ငြိမ်ရေးနဲ့ညီညွတ်ရေးအတွက်လည်းထောက်ခံတဲ့အကြောင်းထပ်လောင်းအမခန့်ပြောဆိုခဲ့ပါတယ်။ဆော်ဒီနဲ့အီရတ်နှစ်နိုင်ငံဆက်ဆံရေးရှင်သန်တိုးတက်ရေးကိုထောက်ခံတဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်ရှင်။
ဆီးရီးယားဆိုရတပ်ဖွဲ့ထံကာယာထာယံမျိုးအုပ်ချုပ်မှုလက်မလွတ်ရခင်မှာအစ္စလာမ်အစွန်းရောက် IS အဖွဲ့ကအနည်းဆုံးအရသား128ဦးတို့ကိုတပ်ဖြတ်ခဲ့တယ်လို့ဆီးရီးယားအရေးလှုပ်ရှားသူတွေကပြောပါတယ်။ Homs ပြည်နယ်တွင်းကကာယာထာယံမျိုးကိုပြီးခဲ့တဲ့စနေနေ့ကဆိုရတပ်ဖွဲ့တွေနဲ့မဟာမိတ်ပြည်သူစစ်တွေကပြန်လည်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကမြို့ကိုသတင်းသုံးပတ်ကြာထိန်းချုပ်ခဲ့တာပါ။ဒီမျိုးကအရသားတွေကသမရဘရှာအဆက်ဆိုးရနဲ့ပူပေါင်းဆောင်ရွက်တယ်လို့ IS အဖွဲ့ကဆွဆွဲခဲ့တဲ့အကြောင်းနဲ့တပ်ဖြတ်မှုတွေကိုမတန်းလှုပ်ထားတဲ့အကြောင်းဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဒီကနေ့ပြောပါတယ်ဆီးရီးယားတပ်ဖွဲ့တွေမြို့တဲကိုဝင်မလာခင်နောက်ဆုံးရက်ပိုင်းအတွက်မှာပဲအများပြားပုဂ္ဂိုလ်တပ်ဖြတ်ခဲ့တာဖြစ်တယ်လို့ဆီးရီးယားအရေးဆောင်ကြီးသူတွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့ကစစ်သွေးကြွတွေကိုနှိမ်နှင်းနေတဲ့ငါးလကြာတိုက်ပွဲပြီးဆုံးသွားပြီလို့ကာကွယ်ရေးဝင်ကြီးဒယ်ဖင်လိုရန်ဇန်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အဆအုံတစ်ခုကိုဖိလစ်ပိုင်တပ်ဖွဲ့တွေသိမ်းပိုက်တာမှပြစ်ခတ်မှုအတွင်းနောက်ဆုံးကျန်နေတဲ့စစ်သွေးကြွအဖွဲ့သိဆုံးခဲ့ပြီးအဆအုံတွင်းကနေသဘုံ40ကျော်ရဲ့အလောင်းတွေကိုတွေ့ရတယ်လို့လည်းကာကွယ်ရေးဝင်ကြီးကပြောပါတယ်။အစ္စလာမစ်အစွန်းရောက် IS အဖွဲ့အကြီးအကဲကိုတစ်ဆာခံထားတဲ့စစ်သွေးကြွခေါင်းဆောင်တဦးအပါအဝင်စစ်သွေးကြွခေါင်းဆောင်နှစ်ဦးကိုဖိလစ်ပိုင်စစ်တပ်ကတုတ်တင်နိုင်ခဲ့ပြီးတဲ့နောက်တရင်တပတ်နီးပါးအကြာမှာတိုက်ပွဲတွေပြီးဆုံးကြောင်းကြေညာခဲ့တာပါစစ်သွေးကြွခေါင်းဆောင်အစ်နီလွန်ဟပီလွန်ကိုဖမ်းဆီးရေးဖိလစ်ပိုင်တပ်ဖွဲ့တွေကမေလ23ရက်နေ့စစ်စင်ရေးစတင်ခဲ့ချိန်ကတည်းကဆိုရင်လူပေါင်း1000ကျော်တေဆုံးခဲ့ရပါတယ် Isnilo Habilo Ngaro, American Piranzuga, Lu Shizo, Jemper Wadi to Upsipi, Tugo Pansi Nayi to a Dola Nadan, Suje Totarale Pipare, Jemper Wadi de Go Piamet, Drinzago, Pila da Pite, Lu American Kagwe, when she gemetic up Yosu B, Philip by Sitago, Chichu Piosu, like Barishin.
Korea nuclear net donji lena season in a patata gisayarigo, Pishin, Ama, Kaima Piatare, Tanama, Yenilanigo, Tongi Dom, Elo, Tunin, and Mjolin Taja. ဒီကနေ့တနင်္လာနေ့မှာပဲဝန်ကြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကသရိုးရဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုပြောင်းလဲလုံဆောင်လာအောင်နိုင်ငံတကာအတိုင်းဝိုင်းနဲ့တူတူကပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမစ္စတာအာဘေကပြောပါတယ်သူတို့ရွေးကောက်ပွဲအတွင်းသူ့ရဲ့မြန်မာအဖွဲ့ကအောက်လွတ်တော်နေရာအများစုသုံးပုံနှစ်ပုံလောက်အနိုင်ရခဲ့ပြီးနောက်တည့် ိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါစစ်စနစ်ဝါဒီကိုပယ်ဖျက်နိုင်မဲ့သူ့ရဲ့ဝန်ကြီးချုပ်ယာဒူးကိုတက်တန်းတိုးတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကအချိန်ဆော့ပြီးကျင်းပတဲ့အထွေထွေရွေးကောက်ပွဲအတွင်းမှာမစ္စတာရှင်ဇိုအာဘေရဲ့အာဏာရညွန်မောင်းအဖွဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
UAE ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UAE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ရှင်ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့ကိုအကူအညီပေးဖို့နိုင်ငံတကာဘက်ကရန်ပုံငွေဂရိကဝတ်ပြည်ပွဲညီလာခံကိုဒီကနေ့တနင်္လာနေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လက်မဲ့ဖေဖော်ဝါရီလအထိသုံးစွဲဖို့ကုလသမဂ္ဂဘက်ကရန်ပုံငွေ434တန်တောင်းထားပြီးဒီပမာဏကိုပြည့်မီစေဖို့ရည်ရွယ်ပြီးဥရောပသမဂ္ဂကူဝိတ်ရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ဒုက္ခသည်နှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလအဖွဲ့အစည်းတွေကပူးပေါင်းပြီးညီလာခံကိုကျင်းပနေတာပါအခုကျင်းပနေစေအစီအဝေးအတွင်းမှာပဲအစိုးရတွေဘက်ကအမေရိကန်ဒေါ်လာတန်340လှူဒန်းမဲ့ဂရိကဝတ်ရရှိသွားပြီဖြစ်ပါတယ်ညီလာခံမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးရှာမီအာရှန်ကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာတသန်းပြည်တော်မယ်လို့ပြောဆိုသွားပါတယ
် We are continuing to exercise utmost restraint in the face of repeated unwarranted and willful provocations on her part Myanmar should
ဘင်္ဂလားဒေ့ရှ်အနေနဲ့အကြမ်းကြီးအကြောင်းမတက်တဲ့ရန်စမှုတွေနဲ့ရင်ဆိုင်နေရတာကိုဆက်ပြီးတော့တင်းညင်ခံနေရပါတယ်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကဝင်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဖြစ်တယ်ဆိုတော့မြန်မာဘက်ကအခြေအမြစ်မရှိတဲ့ဝါဒဖြန့်မှုတွေကိုဘယ်သူမှလက်မခံဘူးဆိုတာကိုမြန်မာနိုင်ငံအနေနဲ့သဘောပေါက်တင်ပါပြီးရိုဟင်ဂျာဆိုတဲ့လူမျိုးစုအမျိုးကိုပေါ်တင်ညှင်းပယ်နေတာကပဲအခက်အခဲတစ်ခုလို့ဆက်ပြီးတော့ရှိနေတာပါလို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးကအလှရှင်များညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်ဒီကလေးညီလာခံမှာဂျီနီဗာမြန်မာတပ်အဖွဲ့လည်းတက်ရောက်နေပါတယ်တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာရန်ပုံငွေရရှိရေးကကြီးမားတဲ့အခက်အခဲဖြစ်ရှိနေပြီးဒုက္ခသည်တွေရဲ့တိုးလာနေတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရန်ပုံငွေပို့ရဖို့လိုအပ်တယ်လို့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကုလရုံးရဲ့အကြီးအကဲကလည်းဒီကနေ့ညီလာခံမှာပြောဆိုသွားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကုရုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မီဘီယာရေနီယာဒီကနေ့တန်းလာနေ့မှာတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတ္တိဒုက္ခတွေကိုသူကိုပြောပြခဲ့တဲ့အကြောင်းလဲဂျော်ဒန်မီဘီယာရေနီယာကပြောဆိုခဲ့ပါတယ်
။ And equally I'd like to thank the government and the people of Bangladesh for the enormous compassion
English အစိုးရအနေနဲ့သူတို့ကိုယ်တိုင်အကြက်တဲတွေရှိနေပေမဲ့လည်းဒီဒုက္ခသည်တွေကိုစာနာထောက်ထားပြီးရဲရဲရော်ကူညီပေးနေတဲ့အကြောင်းနောက်မတက်နိုင်တဲ့ဂျာကကူညီပေးနေကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုပါကျေးဇူးတင်ရှိကြောင်းဂျော်ဒန်မီဘီယာရေနီယာကပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ရသေးတောင်နယ်မြေတွေအတွင်းကအစိုးရလုံခြုံရေးကင်းစခန်း30တို့ကို ARS အဖွဲ့ကအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းဒေသတွေမတည်ငြိမ်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိသွားပြီလို့လည်းကုလသမဂ္ဂကပြောပါတယ်ထွက်ပြေးလာကြသူတွေရဲ့ထောက်ဝတ်ကျော်ကကလေးငယ်တွေဖြစ်တယ်လို့လည်းကု လသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
အကြမ်းဖက်ဝါဒမူရင်မှန်ခုမှုတွေနဲ့ပင်လယ်ရေကြောင်းဆိုင်ရာပြည်ပခါတွေအပါအဝင်ဒေသရင်းမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်အရှိတောင်အရှနိုင်ငံများအသင်းအာဆီယံကာကွယ်ဝင်ကြီးတွေရဲ့အဆင့်မြင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာဖိလစ်ပိုင်နိုင်ငံကလပ်မှာစတင်ကျင်းပနေပါတယ်မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်တက်ရောက်ဆွေးနွေးနေတာပါဆွေးနွေးပွဲမဆခင်မှာလဲအာဆီယံကာကွယ်ရေးဝင်ကြီးတွေကမနေ့စာအစားပွဲမှာဒေတာရစ်အစွန်းရောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေကိုအထူးအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်ပေလေချောင်းတွားလာရေးအပြန်အလှန်ဆက်သွယ်တုံ့ပြန်မှုလေချောင်းပြန်တမ်းမှုဆိုင်ရာမတော်တဆမှုတွေကိုကင်ထွယ်ဖို့နဲ့ပညာရေးနဲ့လေ့ကျင့်ရေးစာရည်နဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်ရေးမူပေါင်းတရက်အခုဆွေးနွေးပွဲကနေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းလဲဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကအစည်းအဝေးအဖွဲ့မင်ကိုမှပြောဆိုသွားပါတယ်ရှင်
။ဝါရှင်တန်မှာညီလာခံတက်ရောက်ဖို့ရှိနေတဲ့အင်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ကပြည်ဝင်ခွင့်ပြုဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားစစ်ဗိုလ်ချုပ်ကြီးအနေနဲ့အမေရိကန်ပြည်ထောင်စုကိုသွားဖို့ဘာပြဿနာမှမရှိတော့ဘူးလို့အမေရိကန်တန်တမန်ကဒီကနေ့မှပြောလိုက်ပါတယ်။အင်ဒိုနီးရှားစစ်ဗိုလ်ချုပ်ကြီးဂါတော့နာရန်တီယိုဟာသူ့ရဲ့စနီနဲ့အတူအမေရိကန်နိုင်ငံကိုသွားဖို့အတွက်စနေနေ့ကလေမော်တက်ဖို့လုပ်နေတော့မှအမေရိကန်အောက်ခွန်တဲ့နယ်စပ်လုံခြုံရေးဌာနကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်ခဲ့တယ်လို့လေကြောင်းလိုင်းကအတည်ပြုခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုသံမတ်အဲရန်မက်ကီးကဒီကနေ့မှတောင်းပန်လိုက်ပြီးတော့ပြဿနာကပြည်လည်သွားပြီလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံပြီးတဲ့နောက်ပြောပါတယ်ဗိုလ်ချုပ်ကြီးဂတ်တအနေနဲ့လည်းအမေရိကန်နိုင်ငံကိုသွားနိုင်ပြီဖြစ်ပြီးဘာကန့်သတ်ချက်မှမရှိတော့ဘူးလို့မကီးကပြောပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဆုံးတော့ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးရဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပြည်ထရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံရေးဆရာကိစ္စရဲ့အပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရကပြောပါတယ်။ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆဒ်ဒူဇာမန်ခန်ရဲ့ခရီးစဉ်တွင်မှာတော့နှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးကြဖို့လည်းရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းကမတ်မီခါကစုံစမ်းတင်ပြထားပါတယ်
။နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆဒ်ဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ကနေအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေအပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့တမရယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေက VOE ကိုပြောပြပါတယ်
။နှစ်နိုင်ငံကြားကိစ္စရပ်တွေအများကြီးရှိတယ်။အဲ့ဒါကိုဆွေးနွေးမှာအဲ့ဒီမှာမှဒီပြန်လည်လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားမှာအဲ့ဒါပဲ။ဒါပေမဲ့မင်းစားလည်းပဲတော့ဒီရေးပဲသူတို့ကလည်းဒီလိုဝင်ကြီးတယောက်ပဲပါ။ဝင်ကြီးဌာနကိုယ်စားလှယ်တွေပါတယ်
။အစိုးရဘက်ပိုင်းကတော့ဆွေးနွေးမယ့်အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆဒ်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာ MOU နှစ်ခုကိုလက်မှတ်ရေးထိုးသွားဖို့ရှိနေတယ်လို့ဖော်ပြနေကြပါတယ်။မနေ့ပြန်အောက်တိုဘာ24ရက်နေ့နေပြည်တော်မှာတော့ MOU လက်မှတ်ထိုးဖို့ရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေပြန်လည်လက်ခံရေးကိစ္စကိုတော့ဒီတစ်ခေါက် MOU ထိုးတဲ့အထဲမှာပါဝင်မှာမဟုတ်ဘူးလို့ဦးဇော်ထေကခုလိုပြောပါတယ်
။ MOU မထိုးသေးပါဘူး။ဆွေးနွေးမှာပဲ။နော်ဆွေးနွေးမှာ။အဲ့ဒီကိုမရဘူး။ဘာမှပြောလို့မရဘူး။ကျွန်တော်ပြောတာပြီးတာ93သဘောတူညီချက်အခြေခံမျိုးကျွန်တော်လုပ်မယ်။ဒီဘက်ကလည်းပုံမှာထပ်ညှိမယ်။ဟုတ်ပြီနော်။ဒီလိုရမှာပဲရောက်မှာ။ဟုတ်ကဲ့ကျွန်တော်တို့ကတစ်ခါတည်းလုပ်လို့မရဘူး။ဒီခုရှုပ်လုပ်တာကိုကျွန်တော်ပြောလို့မရဘူး။နော်။ကျွန်တော်ဘက်က93သဘောတူညီချက်ဆိုအတိုင်းအမြန်ပြောတာအဲ့ဒါ policy ပဲ။သူရတယ် policy
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်ဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့ဘူးလို့စောဒကတက်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရွှေပြည်သာစစ်မှုချုပ်မှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ပြန်လာခြင်းသူတွေကို ရှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမဲလို့လည်းပြောဆိုထားပါတယ်။1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကပ်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံပုံမဖြစ်နိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကစောတကတက်ထားတာပါ။ဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
နိုင်ငံတော်အစိုးရကလည်းတရားဝင်ကြေညာထားပြီးဖြစ်တယ်။နိုင်ငံပြည်မှုကိုတော့အခြေခံပြီးတော့ပဲဆောင်ရွက်သွားမှာဖြစ်ပါလေ။အဲ့တော့ကြောင့်ဒီအတီနိုင်ငံပြည်မှုအခြေခံပြီးတော့ဟိုတကယ်လို့ခေတ်ကာလအရဟိုမရှိမနေပြရမယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကျော်လွန်ဘဲနဲ့ပဲလုပ်သွားမှာထင်ပါလေ
။ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်းမင်ငန်ယုံဝင်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာတွားရောက်ပြီးထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ၃ရက်ကြာနေထိုင်ပေဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးရဲ့ဒီခီးစင်မှာဝင်ကြီးနဲ့အတူအတွင်းဝင်နှစ်ဦးရဲချုပ်နေကြားဆောင်ရဲချုပ်ကမ်းခြေဆောင်ရဲချုပ်မူရစ်စေဝါထိန်ချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါရဲ့ရှင်
။မမေခါသတင်းပေးပို့ခဲ့တာပါရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတင်ပြခြင်းပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲသဝဒေသဘက်မှာနေစားဆောင်တဲ့ BGS တပ်တွေနဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA တပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတာကြောင့်ကရင်ပြည်နယ်တွေကအထင်ကရကြုံထော်ရေတကွန်ကိုလည်းပိတ်ထားလိုက်ရပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွေကတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA ထိန်းချုပ်ထားတဲ့မဲသဝဒေသဘက်မှာ DKBA တပ်တွေနဲ့အစိုးရရဲ့နေကြားဆောင်တပ်တွေကြားတောက်ကြနေလောက်ကစပြီးတိုက်ပွဲတွေပြင်းထန်နေပါဗါအော်တိုဘာလ23ရက်နေ့ဒီနေ့မှလည်းမနေ့ကတည်းကတိုက်ပွဲတွေဖြစ်နေတယ်ဆိုပြီး DKBA ဘက်ကရုံးထိုင်မှုဘုံမှုတက်နိုင်ဦးကအတည်ပြုပြောဆိုပါတယ
်အစောရင်းမြေကန္နာဘက်မှာတခါဖြစ်တယ
်ဘော
ဘူးသောမှုဘူးသောမှုလာမှာလည်းဖြစ်တယ်ဘောဘူးဘောဘူးဘူးသောမှုလည်းတော့တုတ်တော့လည်းတော့ရခြင်းကလာဒီကဒီကခွာတော့တော့ကာထလို့ခေါ်တယ်အမအမတက်ပေါ်မင်းလေးတွေတော့ကြားတယ်ကျွန်တော်တို့ဘက်ကတော့တိုက်ခိုက်မှုမရှိပါဘူးနေကြစားတာဘက်ကတော့တိုက်ခိုက်မှုကိုကျွန်တော်တို့စုံစမ်းစေပဲခင်ဗ
ျပြီးခဲ့တဲ့ရက်တွေအတွင်းကတိုက်ပွဲတွေကြောင့်နေကြစားတက်ဘက်ကတော့စာဆုံးမှုတွေရှိနေတယ်လို့ဆိုပေမဲ့နေကြစားတက်ဘက်ကတော့ဆက်သွယ်လို့မရတဲ့အတွက်အတိမပြုနိုင်ပါဘူးတိုက်ပွဲတွေကြောင့်ကရင်ပြည်နယ်တဲကအထင်ကရနေရာတစ်ခုဖြစ်တဲ့ကျုံထော်ရေတကွန်ကိုပိတ်ထားတယ်လို့လည်းနေကြစားတက်တွေကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ကျုံထော်ရေတကောဟာတိုက်ပွဲဖြစ်နေတဲ့ဒေသထဲမှာပဲရှိနေတယ်ဆိုပြီး DKBA ဘက်ကတော့ပြောပါတယ
်။ဟိုဘာဖြစ်လို့လဲဆိုတော့အဲ့ဒီနေကကျုံထော်ရေတကောနေကတိုက်ပွဲဖြစ်နေတဲ့နေရီယာအတွင်းမှာပါတယ်လေ။ဒီဆောင်မပိတ်ထားတာဟိုဒီရပွဲပိတ်ထားတာဖြစ်နေတယ်။ဟိုအပြတ်သားတွေပဲမလာရဲမလာရဲလို့ဖြစ်မှာပေါ့
။မြမတက်မတော်နဲ့အတူနေကြဆောင်တက်တည်နဲ့ DKBA တို့ကြားမြဝတီမျိုးကနေကော့ကရစ်မျိုးထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်2015ခုနှစ်လောက်ကစပြီးတိုက်ပွဲတွေဖြစ်နေတာပါအခုအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA တပ်ဖွဲ့ဟာ2016ခုနှစ်မြစ်စပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့ပဲ1994ခုနှစ်ကတည်းကအဖြစ်ခတ်ရဆဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတပ်မတော်နာမည်နဲ့2017ခုနှစ်ကုန်မှာဒုတိယကြိမ်ပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုအဖွဲ့ကနေထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေစုပြီး1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကစပြီးတပ်အင်အားရာကနန်းလောက်နဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးခြင်းပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာကာတာနဲ့အိမ်နီးနားချင်းနိုင်ငံတွေကြားကာလကြာရှည်တင်းမာမှုအရှိန်ကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးဆွေးနွေးပွဲတက်ရောက်ဖို့ဝင်ကြီးတေလာဆာဒိုဟာကိုတနင်္ဂနွေနေ့နှောင်းပိုင်းတုန်းကရောက်နေတာပါ။အဲ့ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံကိုရောက်ရှိခဲ့ပြီးတော့ Saudi Arabia နဲ့ Iraq တို့ကြားဆယ်စုနှစ်တွေနဲ့ချီတင်းမာနေတဲ့အနေအထားကိုရှော့ချပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။ဇလတိကဟုတ်ရဲ့သတင်းလွှာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်။
ကာတာနဲ့အိမ်နီးချင်းပင်လယ်ကွေ့နိုင်ငံတွေကြားမတူကွဲပြားမှုတွေကိုတွေးဆဆွေးနွေးအဖြေရှာကြဖို့ဒိုဟာကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အနေနဲ့နိုင်ငံတွေကြားပြည်လည်ဖို့တန်တမာရေးအရအကူအညီပေးသွားမှာဖြစ်ပေမဲ့ဘာလို့ရမယ်ဆိုတာမျိုးတော့ပြောမှာမဟုတ်ကြောင်းဒိုဟာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Mr. Tillerson ကပြောပါတယ်
As the Gulf dispute does,
ဒီလက်ဝိနိုင်ငံတွေကြားငင်းပွားမှုတွေဖြစ်လာတာ၅လလောက်ကြာလာပြီဖြစ်တာကြောင့်အမေရိကန်အနေနဲ့စိုးရိမ်ပါတယ်။အရင်ကလေးကစိုးရိမ်မိသလိုဒီနေ့လည်းစိုးရိမ်ပါတယ်။ငင်းပွားမှုတွေကြောင့်တက်ဆိုင်ရာနိုင်ငံတွေအနေနဲ့စီးပွားရေးနဲ့စီးရေးကိစ္စတွေမှာအနုလက္ခဏာဆောင်တဲ့အကျိုးဆက်တွေဖြစ်လာသလိုအမေရိကန်ပေါ်မှာလည်းဒီအကျိုးဆက်ကရိုက်ခတ်လာပါတယ်။
အီရန်ကြောတော့နောက်ခံပေးထားတဲ့လက်နက်ကင်တွေကိုကာတာနိုင်ငံကကူညီနေတယ်ဆိုပြီးပင်လယ်ကွေ့နိုင်ငံတွေနဲ့အီဂျစ်နိုင်ငံကဆွဆွဲထားပေမဲ့ကာတာရောအီရန်ကပါဒီကိစ္စပေါ်ညင်းဆိုထားပါတယ်။အီရန်နဲ့ဆီးရီးယားက IS အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့အဲ့ဒီလက်နက်ကင်တွေကိုအီရန်ကထောက်ပံ့ပေးနေတယ်လို့ Hamas အကြမ်းဖက်အဖွဲ့နဲ့ယေမန်နိုင်ငံကတပုံတွေကိုလည်းအီရန်ကငွေကြေးကူညီနေတာပါ။တနင်္ဂနွေနေ့ကတော့အီရန်နဲ့ Saudi Arabia နိုင်ငံတွေဟာအကြမ်းဖက်ဝါဒတည်းမြဲနှိမ်နင်းရေးဆောင်ရွက်ဖို့ပူးတဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးရီယက်မှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုဝန်ကြီး Tillerson တက်ရောက်ပါတယ
်။ Certainly Iranian militias
that are နိုင်ငံက IS အစွန်းရောက်အဖွဲ့တွေကိုတိုက်နေတဲ့အီရန်နိုင်ငံကလက်နက်ကင်အဖွဲ့တွေအနေနဲ့သူတို့နေရက်ကိုပြန်ပါလိမ့်မယ်။အီရတ်ကနိုင်ငံခြားသားလက်နက်ကင်တွေအနေနဲ့ကိုရီးယားကိုပြန်မှုလုပ်ပြီးတော့အီရတ်လူထုအနေနဲ့ ISIS တွေလက်ထက်ကနေပြန်လည်ရရှိလာတဲ့သူတို့ဒေသတွေကိုပြန်ပြီးတော့အုပ်ချုပ်ခွင့်ရှိရပါမယ်။တခြားအင်းဒီချင်းတွေရဲ့ဂူအညီကိုယူပြီးသူတို့ဘဝတွေပြန်ပြီးတော့လည်းတည်ဆောက်ခွင့်ရှိရပါလိမ့်မယ်။
အီရန်နဲ့ Saudi Arabia နိုင်ငံကြားဆယ်စုနှစ်တင်တဲ့ချီတင်းမာမှုတွေရှိခဲ့ရာကနေအီရန်နိုင်ငံပြန်လည်တည်ဆောက်ရေးအတွက်စီးပွားရေးပါဝင်တခြားကိစ္စရပ်တွေလည်းပူးပေါင်းဆောင်ရွက်ဖို့ဖြစ်လာတာပါ။နိုင်ငံကြားနားလည်မှုလွှဲမှားခဲ့တဲ့အချိန်တွေအတွင်းဆုံးရှုံးမှုတွေကိုပြန်ကာမိအောင်ကြိုးပမ်းသွားမယ်လို့ Saudi နိုင်ငံကြားရဲ့ဝန်ကြီး Adele Al Jubeer ကပြောပါရယ
်။ The natural tendency of the
two ငွေတဲ့ရာစုနှစ်တွေချီကလေးကနှစ်နိုင်ငံအနေနဲ့ရောလူမှုတွေအနေနဲ့ပါအလွန်နှီးဆက်ကြတဲ့အစဉ်လာရှိပြီးသားပါ။
အီရတ်ဝန်ကြီးချုပ်ဟေဒါ L အဘာဒီကလည်းအလားတူတုံ့ပြန်သဘောထားပေးပါရယ်လွန်ခဲ့တဲ့၃နှစ်ကတည်းက IS တွေထိန်းချုပ်ထားတဲ့နေမီတော်တော်များများကိုပြန်လည်ထိန်းချုပ်နိုင်ပြီးနောက်မှာတော့အီရတ်နိုင်ငံဟာညီညွတ်ရေးတည်ဆောက်ဖို့ကြိုးပမ်းနေရပါတယ်ဒါပေမဲ့လည်းအီရတ်စစ်ပွဲတွေအတွင်းရေးပါတဲ့ cut လူမျိုးစုတွေဟာလွန်ခဲ့တဲ့လကအီရတ်နိုင်ငံကနေလွတ်လပ်ရေးကြေညာခဲ့တာကြောင့်အီရတ်မြောက်ပိုင်းမှာတင်းမာမှုတွေပိုကြီးထွားလာနေပါတယ်အီရတ်စီးရီးယားယေမန်နိုင်ငံရေးတွေမှာအီရန်ရဲ့ပါဝင်ဆွတ်ဖက်မှုနဲ့တခြားဒေတာရင်းပြိပခတွေဟာဒေတာကိုမတိမငင်ဖြစ်စေတယ်လို့အမေရိကန်ဘက်ကတော့ထောက်ပြပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့ဗန္ဒာရေးဆိုင်ရာသတင်းကိုတင်ဆက်ပေးခြင်းပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နိုင်ငံရဲ့ဗန္ဒာရေးဖြစ်တင်းဖို့အတွက်တရားမဝင်ကုန်သွယ်မှုတွေကိုဆယ်စုနှစ်တည်းနဲ့ချီမှီခိုနေရတာပါ။ဒါပေမဲ့အစီရင်ခံစာတစ်တခုမှာတော့မြောက်ကိုရီးယားနိုင်ငံဟာကွန်ဂိုသမ္မတနိုင်ငံအန်ဂိုလာမိုဇမ်ဘစ်နဲ့တောင်အာဖရိကနိုင်ငံတို့အပါအဝင်အာဖရိကနိုင်ငံတွေနဲ့တရားမဝင်သားရိုင်းတရိတ်ဆန်မှောင်ခိုကူးမှုတွေတိုးလာတဲ့အနေအထားတွေ့မြင်ကြရပါတယ်။လွန်ခဲ့တဲ့၃နှစ်တာကာလအတွင်းထင်ရှားတဲ့ဖမ်းဆီးမှုကြီး၄ခုလည်းဖြစ်ခဲ့ပါတယ်။နိုင်ငံဖြတ်ကျော်ဂိုင်းဖွဲ့ရာဇဝတ်မှုတွေကိုဆန့်ကျင်တဲ့ Global Initiative ကထုတ်တဲ့အစီရင်ခံစာသစ်မှာတော့အာဖရိကတိုက်ရဲမျိုး၃ပျောက်ကွယ်လူနီးပါးဖြစ်နေတဲ့ကြံ့တွေနဲ့ဆင်တွေအတွက်အန္တရာယ်ရှိနေပြီလို့သတိပေးထားပါတယ်။တောင်အာဖရိကနိုင်ငံပရီတိုရီးယားမြို့တော်ကနေ VOA သတင်းတောက်အနီတာပေါ်ဝဲလ်သတင်းပေးပို့ထားတာကိုမတ်တင်ဂီထိုက်ပြောပြပေးပါရှင်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်တွေနဲ့ပယ်ရင်တပ်ဒုံးကျည်အစည်းအဝေးတွေကိုရပ်တန့်နိုင်ရေးချိုးဖောက်မှုအနေနဲ့အမေရိကန်နဲ့နိုင်ငံတကာကချက်မှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်ကြောင့်မြောက်ကိုရီးယားဟာပိုပြီးအကျက်တွေ့လာနေပါတယ်။အထူးကြံနိုင်ငံအနေနဲ့ငွေရှာတဲ့နီလန်းတွေဖန်တီးလာတဲ့ကာလရှည်အတွင်းတခါတရံမှာတန်တမာဆက်ဆံရေးကိုအကာအကွယ်ယူအသုံးချပြီးမှောင်ခိုကူးခဲ့တာပါတရံမဝင်ငွေဝင်ပေါက်တွေကတခုကတော့အာဖရိကရဲ့ရှာပါတာယန်တိရိစ္ဆာန်တွေထံကရတာပါအာရှစည်းကွက်မှာဝယ်လိုအားမျှလာတာကြောင့်အာဖရိကရဲ့ကြံ့တွေနဲ့စင်အကောင်ကြီးကစိုးရိမ်စရာအခြေအနေကိုရောက်နေပြီးသားပါမိုဇမ်ဘစ်နိုင်ငံထဲမှာကြံ့ကြူ4.5kg ငွေသားအမေရိကန်ဒေါ်လာ3,000နဲ့ဖမ်းမိခဲ့တဲ့မြောက်ကိုရီးယားတန်တမန်တယောက်ကိုတောင်အာဖရိကနိုင်ငံကနေ2015ခုနှစ်တုန်းကနှင်ထုတ်ခဲ့ပါတယ်။ဒီလိုဖြစ်ရမျိုးကတကြိမ်တခါတည်းဖြစ်ခဲ့တာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းကြန့်ကြူနဲ့ဆင်းဆွဲမှောင်ခိုကူးလို့ဖမ်းခံရတဲ့တန်တမန်တွေရဲ့ထက်ဝက်ကမြောက်ကိုရီးယားတွေဖြစ်တယ်လို့တောင်အာဖရိကသုတေသနမှူးဂျူလီယန်ရဒမီယာရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ
် I find it very hard to believe that they're operating အစိုးရကဖြစ်ဖြစ်အ ਨੇ ဆုံးသူတို့ရဲ့အကြီးအကဲတွေကတနည်းနည်းနဲ့ခွင့်မပြုဘဲပုံကိုဒုတိယအထိအနေနဲ့လှုပ်ရှားခဲ့တယ်ဆိုတာမျိုးကတိတ်ကိုယုံကြည်ဖို့ခက်ပါတယ်။မြောက်ကိုရီးယားတန်ယုံတွေရဲ့သဘောတဘာဝအရတိတ်ကိုတင်းကျပ်ထိန်းချုပ်ထားတာပါ။လူတွေအနေနဲ့လွယ်လွယ်ကူကူလွတ်လပ်လပ်လပ်လှုပ်ရှားနိုင်တာမဟုတ်ပါဘူး
။အာဖရိကနိုင်ငံတွေအနေနဲ့တော့လွတ်လပ်ရေးကာလနောက်ပိုင်းရုန်းကန်မှုတွေမှာသူတို့ကိုအထောက်အကူဖြစ်စေခဲ့တဲ့နိုင်ငံတစ်ခုနဲ့ဆက်ဆံရေးအဖို့အထက်မဖြစ်ချင်ကြပါဘူး။မြောက်ကိုရီးယားကကုန်သွယ်ရေးခန့်သတ်ခံစားရတာကြောင့်ကုန်သွယ်ရေးမှာအသာစီးရတဲ့အနေအထားလည်းရှိနေတာပါ။လုံခြုံရေးဆိုင်ရာလေ့လာရေးအင်စတီကျူကဇာခရီဒိုနန်ဖီလ်ကတော့အခုလိုပြောပါတယ
် If a country like North Korea comes along and offers a relatively good
ဥပမာအနေနဲ့ပြောရင်မြောက်ကိုရီးယားကအာဖရိကကိုအဓိကတင်ပို့ကုန်ဖြစ်တဲ့တန့်စင်ပြီးရေနံလိုပစ္စည်းတွေကိုချိုသာတဲ့ဈေးနှုန်းနဲ့မြောက်ကိုရီးယားလိုနိုင်ငံမျိုးကကန့်လှန့်ရင်အာဖရိကဆူရီဘက်ကလည်းဒီလောက်တောင်ဖိအားတွေပေးခံနေရတဲ့နိုင်ငံမှာဒီဂျီနန်တွေဘက်ကရောက်လာတဲ့ဆူရီအပေါ်မိကုန်းတွေထုတ်နေမှာမဟုတ်ပါဘူး
။တန်တမန်တွေမှောက်ခိုလောက်တာကိုတားနိုင်တဲ့ဥပဒေတွေရှိပေမဲ့ဒီလိုမလုပ်လို့တာလို့ဂျူလီယန်ရက်ဒီမီယာကပြောပါတယ
်။ Law enforcement officials are unlikely to want to stop diplomats. Governments don't want to become involved in diplomatic incidents.
ပြောဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့တန်တမန်တွေကိုတားမြစ်လို့ပုံမရပါဘူး။တန်တမန်ရေးရာကိစ္စတွေမှာလည်းအစိုးရတွေကမပတ်သက်ချင်ကြပါဘူး။မြောက်ကိုရီးယားနဲ့ရင်းရင်းနှီးနှီးဆက်ဆံနေတဲ့အစိုးရတွေကတင်းမာမှုတွေမတိုးချင်ပါဘူး။ဗီယက်နမ်သဘောတူညီချက်အရတော့တပ်သေးအထောက်အထားတွေရှိရင်ဒါမှမဟုတ်လဲတရားမဝင်ပစ္စည်းတွေမှောက်ခိုကူးနေတယ်ဆိုပြီးတော့ယုံကြည်ရလောက်ရင်အဲ့ဒီအိတ်တွေကိုရှာဖွေပြီးအရေးယူခွင့်ပြုထားပါတယ်
။အစင်းခန်းစားပါဆွဆွဲချက်တွေကိုတုံ့ပြန်ဖို့မြို့တော်ပရီတိုရီးယားကမြောက်ကိုရီးယားတန်ယုံကို VOE ကဆက်သွယ်ခဲ့ပေမဲ့တန်ယုံဘက်ကတွေးဆုံမေးမြန်းခွင့်ပန်ကြားချက်ကိုတုံ့ပြန်ခြင်းမရှိပါဘူးရှင်။
မတင်ကြီးထိုက်ပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြည့်ချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sat 7 Joru ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလဲတင်ပြပေးပါမယ်ရှင်
မင်္ဂလာရစ်ဘက်မှာခိုးလုံနေကြတဲ့ဒုက္ခသည်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ကိုအကူအညီပေးရင်းနိုင်ငံတကာဘက်ကရန်ပုံငွေဂရိကဝတ်ပြုပွဲညီလာခံကိုဒီကနေ့တနင်္လာနေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေပါတယ်။တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လာမယ့်ဖေဖော်ဝါရီလအထိသုံးစွဲဖို့ကုလသမဂ္ဂတောင်းထားတဲ့ရန်ပုံငွေဒေါ်လာ434သန်းကိုပြည့်မီစေဖို့ရည်ရွယ်ပြီးဥရောပသမဂ္ဂကူဝိတ်နောက်ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းပြီးအခုညီလာခံကိုကျင်းပလာဖြစ်ပါတယ်။မင်္ဂလာရစ်နိုင်ငံကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မိဖုရားရနီးယားဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတိဒုက္ခတွေကိုသူ့ကိုပြောပြခဲ့တယ်ဆိုပြီးတော့လေဂျော်ဒန်မိဖုရားကဒီကနေ့ပြောဆိုသွားပါတယ်ဒေတာရင်းမှာအီရန်ရဲ့စီရီတူးချက်လာမှုကိုထိညှိနိုင်မဲ့နီလန်တခုအဖြစ်နဲ့ဆော်ဒီအာရေဗျားနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကမနေ့တနင်္ဂနွေနေ့ကတိုက်တွန်းအပ်ပေးခဲ့ပါတယ်ဆော်ဒီအာရေဗျားနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျားအီရန်ပူးပေါင်းဆောင်ရွက်ရေးကော်မတီဆွေးနွေးပွဲကိုဝန်ကြီးတက်ရောက်တာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့ကစစ်သွေးချရီကိုနှိမ်နင်းနေတဲ့ငါးလကြာတိုက်ပွဲပြီးဆုံးသွားပြီလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲပြင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington.